အမေရိကန်ပြည်ထောင်စုနဲ့မြောက်ကိုရီးယားနိုင်ငံကြားဆက်ဆံရေးရှင်းမတိုးနှောင့်မဆုတ်ဖြစ်နေချိန်မှာအင်္ဂါနေ့ကမြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်ကသူ့စီစာတစ်စောင်ပေးပို့ခဲ့တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောလိုက်ပါတယ်။ဒီစာဟာပုဂ္ဂိုလ်ရေးအရာရေးတဲ့နှစ်လိုပွဲစာတစ်စောင်ဖြစ်ပြီးသူတို့နှစ်ဦးကြားကောင်းမွန်တဲ့ဆက်ဆံရေးရှိကြောင်းလည်းသမ္မတထရမ့်ကပြောပါတယ်။ VOA သတင်းတောက်ဝိန်းပလီပေးပို့ထားတဲ့သတင်းအပြည့်အစုံကိုကိုရဲမင်းထွန်းကပြောပြပေးပါမယ်ရှင်။
American ပြည်ထောင်စုနဲ့မြောက်ကိုရီးယားနှစ်နိုင်ငံအကြားဒီနှစ် February လထဲမှာကျင်းပခဲ့တဲ့ Hanoi ထိပ်သီးဆွေးနွေးပွဲမအောင်မမြင်နဲ့ပြီးဆုံးသွားပြီးတဲ့နောက်မှာနှစ်နိုင်ငံဆက်ဆံရေးရှေ့မတိုးတာနောက်မဆုတ်တာရှိနေခဲ့ပါတယ်။ဒီအတောအတွင်းမြောက်ကိုရီးယားနိုင်ငံကဒုံးလန်တဲ့တချို့စမ်းသပ်ဖြစ်လို့တလို့ဇွန်လ5ရက်နေ့ကလည်းမြောက်ကိုရီးယားနိုင်ငံအနေနဲ့စစ်ရှည်တိကံမှုအကန့်အသတ်ရှိတယ်လို့ပြောကြခဲ့ပြီး Nuclear ရေးဆွေးနွေးပွဲရဲ့အပေါ်ချစ်ကပုံကို American နိုင်ငံအနေနဲ့ပြောင်းလဲဖို့မြောက်ကိုရီးယားနိုင်ငံကတောင်းဆိုခဲ့ပါတယ်။ဒီအခြေအနေရောက်နေချိန်မှာ American ပြည်ထောင်စုသမ္မတ Donald Trump ကတော့သူနဲ့မြောက်ကိုရီးယားကောင်ဆောင်တို့ဆက်ဆံရေးအခြေအနေကောင်းမွန်နေတယ်လို့ဆိုပြီး Kim Jong Un စီကစာတစ်စောင်တနင်္လာနေ့ကလက်ခံရရှိခဲ့တယ်လို့သတင်းထောက်တွေကအခုလိုပြောပြပါတယ်
But I just received a beautiful letter from Kim Jong Un. I can't show you the letter.
မနေ့ကပဲကျွန်တော် Kim Jong Un စီကအစာတစ်စောင်ကိုလက်ခံရရှိခဲ့ပါတယ်။အဲဒီစာကိုခင်ဗျားတို့ကိုနောက်တော့ကျွန်တော်ပြပါမယ်။တိတ်ကိုနှွေးထွေးပြီးပုဂ္ဂိုလ်ရေးအရာရေးထားတဲ့အစာတစ်စောင်ဖြစ်ပါတယ်။ဒီစာအတွက်ကျေးဇူးတင်တဲ့အကြောင်းပြောချင်ပါတယ်
။အင်ဖြူရာမှာသတင်းထောက်တွေကိုအခုလိုပြောကြစင်ပါပဲ။သမ္မတ Trump ကသူ့လက်ထက်မှာမြောက်ကိုရီးယားဘက်ကနျူကလ িয়ার စမ်းသပ်မှုရပ်ဆိုင်းခဲ့ကြောင်းဥပမာပေးပြောကြရင်သူတို့နှစ်ဦးကြားရှိတဲ့ကောင်းမွန်တဲ့ဆက်ဆံရေးနဲ့နောက်ထပ်ထိပ်သီးဆွေးနွေးပွဲတစ်ခုရှိလာနိုင်ကြောင်းအခုလိုပြောခဲ့ပါတယ်
။ No nuclear testing, no major missile testing, nothing like when I first got
nuclear လည်းနဲ့စမ်းသပ်တာမရှိတော့ပါဘူး။သိအန်ရည်ကြီးတဲ့ဒုံးကျည်စမ်းသပ်တာမျိုးလည်းမရှိတော့ပါဘူး။ဘာတစ်ခုမှကျွန်တော်သမရဖြစ်ခါစားနဲ့မတူတော့ပါဘူး။ကျွန်တော်သမရဖြစ်ကစားကမြောက်ကိုရီးယားကိစ္စကတပုတ်အရှုပ်ကြီးတစ်ခုပါပဲကျွန်တော်တို့နှစ်ယောက်ရဲ့ဆက်ဆံရေးကတိတ်ကောင်းပါတယ်မနေ့ကရတဲ့စာကြောင့်ကျွန်တော်ပြောနိုင်တာကထူးခြားကောင်းမွန်မဲ့ဟာတစ်ခုခုဖြစ်လာတော့မယ်ဆိုတာပါပဲ
ဘယ်လိုထူးခြားတဲ့တိုးတက်မှုတွေဖြစ်ပေါ်လာမလဲဆိုတာကိုတော့သမရထရမ့်ကအသေးစိတ်မပြောခဲ့ပါဘူးမြောက်ကိုရီးယားကတာတူပြစ်ဒုံးမြန်ဆန်တပ်မှုတွေပြုလုပ်မှုအပေါ်မှာသမရထရမ့်ကသူ့အနေနဲ့စိုးရိမ်ပူပန်မှုတိတ်မရှိဘူးလို့ပြောထားခဲ့ပါတယ်Anna Fifield ရေးသားထားတဲ့ The Great Successor စာအုပ်မှာ Kim Jong-un ရဲ့အဖေဒူမအေကွဲအကိုဖြစ်သူ Kim Jong-nam ဟာ CIA နဲ့ပတ်သက်နေတယ်လို့ဖော်ပြထားပါဗျ။ဒီကိစ္စနဲ့ပတ်သက်ပြီးသတင်းတောက်တွေကသမ္မတ Trump ကိုမေးတဲ့အခါသမ္မတကအခုလိုပြောပြခဲ့ပါဗျ
။ I saw the information about the CIA with respect to his brother or half brother
Kim Jong-un ရဲ့အဖေဒူမအေကွဲအကိုက CIA နဲ့ပတ်သက်ခဲ့တယ်ဆိုတာကိုဖတ်လိုက်ရပါတယ်။ဒီမှာကျွန်တော်လက်ထက်မှာဒီကိစ္စမျိုးမဖြစ်ကိုမဖြစ်စေရဘူးလို့သူ့ကိုကျွန်တော်ပြောပါမယ်
။ American ထောင်လိုင်းရေး agency တွေကတော့မြောက်ကိုရီးယားကောင်းဆောင်ခင်မှာ nuclear လက်နက်တွေကိုဆွန့်လွတ်ဖို့ရည်ရွယ်ချက်မရှိပါဘူးလို့ဆိုပါတယ်။ဒါအပြင်မြောက်ကိုရီးယားရဲ့ဒုံးပျံလက်နက်စမ်းသပ်မှုတွေဟာလည်းကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်ကိုချိုးဖောက်နေတယ်လို့မြို့သားလုံခြုံရေးအကြံပေး John Bolton နဲ့ American ရဲ့မဟာမိတ်နိုင်ငံတွေကပြောနေကြပါတယ်။ဒါပေမဲ့သမ္မတ Trump ကသူနဲ့မြောက်ကိုရီးယားကောင်းဆောင်တို့အကြားကောင်းမွန်တဲ့ဆက်ဆံရေးရှိကြောင်းအချိန်ချင်းပြောဆိုခဲ့သလိုတလနာနေကလက်ခံရရှိတဲ့စာအရလည်းနောက်ထပ်ဆွေးနွေးပွဲထပ်ရှိလိမ့်မယ်လို့မျှော်လင့်နေပါတယ်။သမ္မတထရမ့်အနေနဲ့ဂျပန်နိုင်ငံအိုဆာကာမြို့မှာဒီလနောက်ပိုင်းမှာပြုလုပ်မဲ့ G20 အစည်းအဝေးမှာတော့တောင်ကိုရီးယားသမ္မတမွန်ဂျေအင်းနဲ့တွေ့ဆုံဆွေးနွေးဖို့ရှိကြောင်းပါခင်ဗျာ။